ဗိုလ်ချုပ်ကြီးအောင်သူရဦးရှိမန်ဦးစီးတီထောင်တဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီ UPP ပါတီကိုဖျက်သိမ်းဖို့ပါတီအလို့မှုဆောင်တွေကသဘောတူဆုံးဖြတ်လိုက်တဲ့အကြောင်းဒီနေ့အောက်တိုဘာလ12ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ပါတီကိုဦးဆောင်ဖွဲ့စည်းခဲ့တဲ့ခေါင်းဆောင်တွေအသက်အရွယ်ကြီးရင်လာတာကျမရေးချိုးထက်လာတာနဲ့လူမှုရေးနဲ့အခြားခက်ခဲတွေရှိလာတဲ့အတွက်ပါတီနိုင်ငံရေးကိုဆက်လက်လုပ်ကိုင်လို့တဲ့ဆန္ဒမရှိတော့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ပြည်တော်စုကောင်းကျိုးဆောင်ပါတီအလို့မှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဥပိုဝင်းက VOA ကိုအခုလိုပြောဆိုပါတယ
်အလို့နေတော့မရှိသေးတယ်ဟေးမပြတ်သေးဘူးကျန်နေရတာအဲဒီဟိုပါတီမှာရှိတဲ့လူကြီးတွေကလည်းအသက်အရွယ်ရတာနဲ့သိလဲဟိုမလုံမရှားနိုင်တော့လေအဲဒါနဲ့သူတို့ဝိုင်းရှင်နေပြီးတော့မှအဲလိုလေးစီစဉ်လိုက်တဲ့သဘောပါသူတို့တခြားပါတီတွေကိုသွားမယ်ဆိုရင်လည်းသွားနိုင်အောင်ပေါ့သူအချိန်ကတော့အဲလိုလေးနည်းနည်းလေးစောလိုက်တဲ့သဘောပ
ါ2022ခုနှစ်အောက်တိုဘာလ17ရက်နေ့ကလေးကပါတီဖြတ်သိမ်းတော်ကိုအတည်ပြုပေးဖို့သက်ဆိုင်ရာကိုတင်ပြထားတဲ့အကြောင်းသူတို့ဥရွှေမန်းရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပြည်တော်စုကောင်းကျိုးဆောင်ပါတီ UPP ပါတီကို2019ခုနှစ်ဧပြီလ25ရက်နေ့မှာတရားဝင်ဖွဲ့စည်းတည်ထောင်ခဲ့ပါတယ်အဖွဲ့ဝင်အား9သိန်းကျော်ရှိမယ်လို့ခန့်မှန်းထားပြီး2020ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ကိုစားပြုအမတ်နေရာတွေမှာရှင်ပြိုင်ခဲ့ပေမဲ့အတိုင်ရရှိတာတော့မရှိခဲ့ပါဘူး